တရားဝင်ဘင်းမြူနဲ့စစ်ကြောအစီအရအန္တရာယ်ကဘာကိုတနေချတိုးချင်းချောက်လာနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနလွှတ်တော်ကတင်သွင်းတဲ့နှစ်လည်အစီရင်ခံစာမှာဖော်ပြပါတယ်။နိုင်ငံတကာမူဝါဒစေဝါထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာကိုဗိုလ်တော်ဖွဲ့မှထုတ်ပြန်တာပါ။ဒီအစီရင်ခံစာထဲမှာမူဝါဒစေဝါထုတ်လုပ်မှုနဲ့ပေါင်းခိုးရောင်းဝယ်မှုတွေဒီကိစ္စရပ်တွေနဲ့ဆက်နွှဲနေတဲ့ငွေကြေးခွာချမှုနဲ့အချမ်းဖက်သမားတွေအတွက်ငွေကြေးထောက်ပံ့ဖြစ်နေမှုတွေရှော့ချနိုင်ဖို့နိုင်ငံခြားအစိုးရရဲ့အကျိုးစားနေမှုကိုသိစိတ်ဖော်ပြထားပါတယ်။မူဝါဒစေသုံးဆွဲမှုဆိုင်ရာနိုင်ငံတကာသတင်းချက်လက်တွေတိုးတက်ကောင်းမွန်လာတာကနေဘင်းမြူနဲ့စစ်ကြောစီဆိုင်ရာပြဿနာတွေကိုကဘာတွန်းပိုနားလည်လာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။အစီရင်ခံစာနဲ့ဖော်ပြထားတဲ့နိုင်ငံအလုံးရဲ့ထက်ဝက်ကျော်ကဘင်းမြူဟာမူဝါဒစေဝါထိန်းချုပ်ရေးဆိုင်ရာအဓိကပြဿနာတစ်ခုဖြစ်ဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာဘင်းမြူပြဿနာပြန်ရှိနေတဲ့အကြောင်းနာမည်ဆင်းမှာပြန်ဖော်ပြခဲ့တာကလည်းတရားမဝင်မှုရဲ့စိတ်ထိန်းချုပ်မှုတွေကစိတ်မကောင်းစရာသတင်းစိုးတစ်ခုဖြစ်ပါတယ်။စစ်ကြောစီတုံ့ဆက်မှုကအထူးသဖြင့်အာဖရိကမှာနဲ့အာရှဒေသအတော်များများမှာလှိမ့်လင်းလင်းလင်းပြန့်နှံ့တဲ့အန္တရာယ်တစ်ခုဖြစ်ပြီးဒါဟာဈေးပေါ်ပေါ်ထုတ်လုပ်နိုင်တာနဲ့သူတို့ရဲ့ထုတ်လုပ်မှုကိုတင်းကျပ်ဖို့ခက်ခဲနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်